ပြခိုင်ပြည်နယ်ရတဲ့တောင်မြို့နယ်ကစခန်းမှုတနက်နေ့ပြစ်ခတ်ရတာကြောင့်သိဆုံးသွားပါတယ်။မွေစီဝါသတင်းပေးချက်အရသွားရောက်တဲ့ခီးစဉ်တွင်ပြစ်ခတ်ခံရတာလို့ဒေသခံအတိုင်းဝန်ကြားပြောဆိုနေပါတယ်။မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ရခိုင်ပြည်နယ်ရတဲ့တောင်မြို့နယ်စခန်းမှုဦးသိန်းရွှေတနက်ဒံယာရီနဲ့သိဆုံးကြောင်းအာဏာပိုင်တို့အတည်ပြုပါတယ်။ပြစ်ခတ်ခံရလို့သိဆုံးခဲ့ရတဲ့စခန်းမှုဦးသိန်းရွှေရဲ့ရုပ်အလောင်းကိုရတဲ့တောင်ကိုပြန်လည်ယူဆောင်မယ်လို့လည်းရသေးတောင်မြို့နယ်အုပ်ချုပ်ရေးမှူးဌာနကသိရှိထားရတဲ့အကြောင်းလွှတ်တော်အမတ်ဒေါခင်စောဝေက VOA ကိုပြောပါတယ
်။နော်အဲ့ဒါကြောင့်ကျမလည်းအုပ်ချုပ်ရေးမှူးကိုတော့ဖုံးဆက်မေးကြည့်ပါတယ်။သူ့အနေနဲ့လည်းမရဲ့အကျဉ်းအားဖြင့်တော့ကျွန်တော်တို့လည်းလောလောဆယ်မှာစုံလင်းနေစေဖြစ်ပါတယ်။ဒါပေမဲ့အလောင်းကိုတော့ရသေးတောင်ကိုယူလာမှာပါဆိုပြီးတော့ဟိုကျမကိုပေါ့နော်အဲ့လိုပဲဒီသူကပြောပေးပါတယ်။
တည်ဆုံးသွားတဲ့စခန်းမှုဦးသိန်းရွှေကအခုအပြစ်ခံရတယ်ဆိုတဲ့ရေစိုးချောင်းဇာတိဘွားဖြစ်ပြီးရခိုင်တိုင်းရင်းသားတူဖြစ်တယ်လို့လည်းလွှတ်တော်အမတ်ဒေါခင်စောဝေကပြောပါတယ်။တနက်နေ့ပြစ်ခတ်ခံခဲ့ရတယ်ဆိုတဲ့အကြောင်းရင်းနဲ့ပတ်သက်လို့ပြည်ထောင်စုပြည်내အစိုးရတာဝန်ရှိသူတွေဒေသမြအုပ်ချုပ်ရေးမှူးတို့ကိုအကြိမ်ကြိမ်ဆက်သွယ်ပေးမယ်လဲဖုံးလက်ခံဖြေကြားမှုမရခဲ့ပါဘူး။ရသေးတောင်လွှတ်တော်အမတ်ဒေါခင်စောဝေကတော့ကြားထားသလောက်အခြေအနေကိုအခုလိုပြောပြပါဗျာ
။ဟိုကျမတို့အကျန်းအာဖြစ်စီရတာကတော့သူတို့ကအဲ့ဒီရသေးတောင်မြို့ဒီမှာရှိနေတယ်။အဲ့ဒီအချိန်မှာဒီကားလမ်းကိုဖြတ်ပြီးတော့မုံကြီးဆေးဝါးတွေပေါ်ဖို့တည်င်းပေးတယ်လို့ပြောပါတယ်။အဲ့တော့တည်င်းပေးတဲ့အခါမှာသူနဲ့အတူ SP ရအရာရှိတယောက်ရယ်တချက်ကြီးတယောက်ရယ်၃ယောက်ကနေပြီးတော့အဲ့ဒီရေဆိုးချောင်းပေါ့နော်အဲ့ဒီဟိုကားနံကိုလိုက်တော့ကြားတယ်လို့သိရပါတယ်။အဲ့ဒီအချိန်မှာဒီမုံရင်ဆေးဝါးကိုတွေ့လားမတွေ့ဘူးလားဆိုတော့ကျမတို့လည်းအတိအကျမသိရပါဘူး။အဲ့ရေဆိုးချောင်းသားမှာပဲသူ့ကိုဟိုတနေနဲ့၃ချက်ဥကောင်းကိုပြစ်လိုက်တဲ့အတွဲခေါင်းကကျေမော့တော့တယ်ဆိုပြီးတော့ပြတင်းနေတက်လာပါတယ
်။ရသေးတော်မျိုးနဲ့မှာအာနာပိုင်တွေချင်းချောက်ရမ်းပြုတ်ခံရတာမျိုးတွေမကြုံဘူးလို့လည်းလွတ်တော်အမတ်ဒေါခင်စောဝေကပြောပါတယ်။ရသေးတော်မျိုးနဲ့တွင်မှာကရခိုင်လက်နက်ကင်အဖွဲ့ EE နဲ့မြန်မာတပ်မတော်ကြားထိတိုက်တွေ့မှုတွေရှိခဲ့ဘူးသလိုပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းရိုဟင်ဂျာလက်နက်ကင် ARSC အဖွဲ့ရဲ့ရခိုင်မြောက်ပိုင်းဒေသလုံခြုံရေးစခန်းတွေအပေါ်တချိန်နဲ့တစ်ပြိုင်နက်တိုက်ခိုက်ခဲ့မှုမှာလည်းရတိတောင်ကတပ်စခန်းတစ်ခုလည်းတိုက်ခိုက်ခံခဲ့ရတာပါလွတ်တော်အမတ်ဒေါခင်စောဝေကတော့မောင်တော်ဘူးသီးတောင်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုသွားရလမ်းမကြီးပေါ်မှာရှိတဲ့ရသေးတောင်မြို့နယ်မှာလမ်းမကြီးလုံခြုံရေးကိုကြီးကြပ်ဖို့လိုနေပြီလို့ယူဆတဲ့အကြောင်းပြောပါတယ
်။ဟိုကပုံမကျော်ရသေးတောင်ကလည်းထောက်လိုက်တဲ့အခါအခုကားတွေကတော်တော်များများရေလန်းခရီးနဲ့မတော်ပေနဲ့အဲနောက်တစ်ခါကားနဲ့ပဲတော်တာများကြပါတယ်တော်တော်စင်မှာအငုံမော်ဖက်ကားဆိုလို့ရှိရင်ကတူဟိုကပေါ့စိတ်ဟိုကရေလန်းခီးကိုဖျက်ရသေးတယ်အခုစစ်တွေကနေပုံကြုံပုံကြုံကရသေးတောင်ရသေးတောင်ကဘူးတီတောင်မောင်းတော့ခင်ဒါလိုက်တော့လို့ကားပေါက်တော့တဲ့အချိန်မှာအခုဆိုရင်ပေါ့နော်ငကိုရီးယားလည်းဒီမူရင်းဆေးဝါးတွေကဟိုအငူမော်ဖက်ကဆိုရင်မကြာခဏဖမ်းမိတာတွေတွေ့ပါတယ်နော်စိန်ပေါင်းများများစွာတော့မူရင်းဆေးဝါးတွေကိုတော်တော်ဖမ်းရတယ်ဆိုတာသိပါတယ်
ရသေးတောင်စခန်းမှုပြစ်ခတ်ခံရမှုကြောင့်တည်ဆုံးခရမှုအပြင်ရခိုင်ပြည်နယ်တွင်အာဏာပိုင်တွေလုံခြုံရေးတာဝန်ရှိသူတွေအပေါ်ချင်းချောက်တိုက်ခိုက်မှုတွေလည်းအရင်ကရှိခဲ့ပါတယ်။ပြည်နယ်မြို့တော်စစ်တွေကပြည်နယ်အစိုးရရဲ့အတွင်းဝင်ဦးတင်မောင်ဆွေရဲ့နေအိမ်ပြည်နယ်တရားရုံးနဲ့မြေစင်းရုံးတို့အနီးမှာဘုံးနေပောက်ကွဲခဲ့ဘူးသလိုမြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးဟောင်းဦးဘိုးဘိုးမင်းတိုက်ဟာလည်းစစ်တွေမြို့ကိုအလားပုံနေကျွန်းမြို့နယ်တွင်မှာတပ်ဖြတ်ခံခဲ့ရပါတယ်ရှင်။